Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော့တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နိုင်မိနစ်30မှ9နိုင်အထိ16မီတာkilohertz 0653ညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 0953ညာမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
မပန်စီယိုလီယာထားတဲ့စီမွေးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စီမွေးပင်ဟာအရွက်လေးတွေစီရင်နေတဲ့နှစ်ရှည်ခံအပင်တစ်မျိုးဖြစ်ပါတယ်။စီမွေးရဲ့လေးတွေဟာအပြားချွန်ရှည်မြမြပုံတံလေးဖြစ်ပြီးအရွက်မှာရှောက်ရွံ့လန့်ရှိပါတယ်
။သောတာရှင်များရှင်။စီမွေးပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်အပိုင်းကတော့စီမွေးတပင်လုံးပဲဖြစ်ပါတယ်။စီမွေးပင်ကနေစီးနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံစီညွန့်လေးကိုဆက်လက်ပြီးဖော်ပြပေးချင်ပါတယ်။စီမွေးအရွက်6ရွက်ကိုတော့ရီခွဲတို့ခွဲနဲ့ရောပြီး10မိနစ်လောက်စိမ့်လိုက်ရင်စီမွေးဆေးရည်ကိုရရှိပါတယ်။စီမွေးဆေးရည်ကိုတစ်ခါတောက်ရင်တော့ရီခွဲတို့ခွဲတစ်နေ့နှစ်ကြိမ်တောက်ပြီးမယ်ဆိုရင်အာယုံကြောထိခိုက်တာ၊စိတ်ချောက်ချတာ၊ခေါင်းတစ်ချမ်းကိုက်တာ၊ကြွက်သားများတောင့်တင်းတာ၊ကြွက်တက်တာ၊ကိုယ်ဝန်ဆောင်စဉ်ခံစားရတဲ့မူးဝေဒနာနဲ့ခေါင်းကိုက်တာစတဲ့ဝေဒနာတွေကိုသက်သာပြောက်ခင်းစေပါလိမ့်ရှင်
။ဟုတ်ပါတယ်ရှင်။စီမွေးဆေးရည်ကိုမျက်စိရောင်တာနဲ့မျက်မေးရောင်ရမ်းတာစတဲ့ဝေဒနာတွေပေါ်မှာလိမ့်ပြီးရင်အနာကိုတက်တာပြောက်ကင်းစေပါတယ်။စီမွေးအရွက်ကိုချေပြီးလေပင်ကြီးဝေဒနာပေါ်မှာအုံပေးမယ်ဆိုရင်လည်းလေပင်ကြီးယောဂကိုတက်တာပြောက်ကင်းစေပါတယ်ရှင်
။ဟုတ်ပါတယ်ရှင်။ပေါ်တတ်ရှင်တို့အနေဖြင့်ဖော်ပြပေးခဲ့တဲ့နည်းတွေအတိုင်းပြုလုပ်ပေးခြင်းဖြင့်ပေါ်တတ်ရှင်တို့မှာထင်ရှားနေရတဲ့ဝေဒနာတွေကိုတက်တာပြောက်ကင်းစေပါတယ်ဆိုတဲ့စီမွေးပင်ရဲ့ဆေးဘက်ဝင်တန်မှုရှိပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်
။ပေါ်တတ်ရှင်များရှင်။ဆေးစွမ်းထက်တဲ့ဆေးပင်များကန်တာမှာကျမပင်စီနဲ့
ကျမခိုင်တို့က
စီမွေးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးခဲ့တယ်လို့နောက်လာမယ့်အချိန်မှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းတင်ဆက်ပေးအောင်မလဲဆိုတာကိုသိရလေအောင်စောင့်မျှော်နှားဆင်အားပေးကြပါဦးလားရှင်
တော်တော်ရှင်တို့လည်းအနာရောဂါပဲအပေါင်းမှကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ရှင်များရှင်တရားဒေသနာတော်ကိုသိခါရောယဓမ္မဆရာ ဦးတိမောင်ဆဲမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အားယူကြပါစို့။
မင်္ဂလာနေ့အတွက်မှာချစ်တော်မိတ်ဆွေများအားလုံးဝမ်းမြောက်ပျော်ရွှင်ခြင်းချမ်းသာကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှာလည်းပဲချစ်တဲ့မိတ်ဆွေတို့ကိုအထူးကပေးသွားခြင်းတဲ့သတင်းစကားကတော့ယုံကြည်စိတ်တစ်ခုသာရှိပါဒီနေ့ကျွန်တော်တရက်ပြီးတရက်ယုံကြည်ခြင်းကဘလောက်ရည်ကြည်တယ်လဲဆိုတာကိုပြောနေတာဖြစ်ပါတယ်ဒါဒီနေ့မှာလည်းပဲယုံကြည်စိတ်တစ်ခုသာရှိပါကြံတာကျွန်တော်တို့အတွက်ဘာမှလိုလိစိတ်မရှိဖခင်ကပံ့ပိုးပေးလိမ့်မယ်အထူးကယုံကြည်စိတ်ကတော့ချင်းကျွန်တော်တို့အတွက်အဓိကဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့ယုံကြည်စိတ်ကဆိုရှင်ကျွန်တော်တို့ပေါ်မှာမူတည်တယ်။အဓိကဖခင်ပေါ်မှာကျွန်တော်ဘလောက်ယုံကြည်တယ်လဲ။ဖခင်ပေါ်မှာဘလောက်ထိအားကိုးတယ်လဲ။ဖခင်ပေါ်မှာဆိုရှင်ကျွန်တော်တို့ရဲ့အသက်တာကိုဘလောက်ထိအံ့နံပြီးတော့အသက်တာရှင်သန်တယ်လဲဆိုတာဒါဒီနေ့ကျွန်တော်ရဲ့အသက်တာကဆိုရှင်တက်တည်ထူသွားဖို့ရန်အတွက်အရန်ရည်ကြီးပါတယ်။မိတ်ဆွေပေါင်းတို့နော်။ဒါကြောင့်ဒီနေ့ကြားလိုက်တဲ့ခါမှာဆိုရှင်ရှင်မာကုခရစ်ဝင်ခန်းကြီး20 23အဲ့ဒီအဖြစ်ပြက်လေးကိုကျွန်တော်ကြည့်ကြမယ်အခန်းကြီး9နော်အပိုင်းအခန်းကြီး9အပိုင်းငယ်22မှာကျွန်တော်ကြည့်လိုက်မယ်ဆိုရင်ထိုအခါယာအီရုအမည်ရှိသောတရားဆရာမှုသည်လာ၍ကိုတော်ကိုမြင်လျင်ခြေတော်ရင်း၌ပြားဝတ်လျက်အကျွန်ုပ်ဤသမီးကျွန်ုပ်ဤသမီးငယ်တေလူပါပြီသို့တော်လည်းကိုတော်သည်ကြွ၍သူ့ကိုကဲတင်ခြင်းကသူ၏အပေါ်၌လက်ကိုတင်တော်မူလျင်အသက်ရှင်ပါလိမ့်မည်ဟုများစွာတောင်းပန်၏ကိုယ်တော်ဒီသူနဲ့အတူသွား၍များစွာသောသူအပေါင်းတို့ဒီကိုတော်ကိုချမ်းရံလျက်နောက်ကိုတော်ကိုချမ်းရံပြီးတော့များစွာတဲ့လူအပေါင်းကလိုက်ကြတယ်ဒီမှာကြည့်လိုက်တဲ့ခါမှလို့ရှိရင်တရားစီရမူယာအေရုရဲ့သမီးနော်အပြင်းအထန်ဖျားနေပြီနော်အသက်တွေလူနေရတဲ့အချိန်တွေမျိုးဖြစ်လိမ့်မယ်ဒါနဲ့ဒီချိန်ကနေမျိုးမှာဆိုရှင်ဖခင်ကစိတ်ပူပန်ပြီးတော့တခါတည်းခရစ်တော်ဒီကိုရောက်အောင်လာခဲ့တယ်အခုလိုလူအုပ်ကြီးတခါတည်းတောင်းတောင်းပြပြနဲ့လိုက်နေတဲ့လူအောင်ကြည်ချားတဲ့ကနေမှယေရှုခရစ်တော်ဒီကိုဒေယာအီရုကဆိုရှင်တခါတည်းအရောက်လမ်းပြီးတော့သွားခဲ့တယ်။သွားတဲ့ခါမှာဆိုရှင်ကိုတော်ကိုမဆိုင်မတော်ဘဲနဲ့သူ့ဘဝမှာရှိတဲ့ခံစားနေရတဲ့ဖြစ်စဉ်အားလုံးကိုပြောပြတယ်နော်။သူ့သမီးလေးကဆိုရှင်ဒီလိုချင်းနေရောက်နေပြီ။သင်လူမျိုးပါဖြစ်နေပြီ။အခုလိုခံစားနေရတဲ့ဝေဒနာနဲ့သူ့သမီးလေးမချိမငန့်ခံစားနေရတဲ့အတွက်ကြောင့်ဖခင်တယောက်နေတဲ့မိဘမေတ္တာကြီးမားစွာနဲ့ခရစ်တော်ဒီကိုအရောက်လှမ်းလာခဲ့တယ်။သမီးလေးအတွက်ဖခင်တို့ရှင်ရှေ့တုန်းကတို့ရှင်ပြေးပြီးတော့ခရစ်တော်ကိုတောင်းတောင်းမှန်မှန်နဲ့တိုးရှိုးပြီးတော့တခါတည်းသူ့သမီးလေးရဲ့ယောဂါကိုကုပေးဖို့ကိုရောရဲ့လက်တော်နဲ့လာရောက်ပြီးတော့တင်ပြီးတော့သမီးလေးကိုချမ်းသာပေးဖို့အသက်ချမ်းသာရဖို့ကြမ်းမာခြင်းရမှုရန်အတွက်တောင်းခံခဲ့တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့အဲ့ဒီလိုလူအုပ်ကြီးတောင်းတောင်းဖျက်ဖျက်နဲ့တခါတည်းခရစ်တော်ကလည်းသွားနေတဲ့ခါမှာလာရောက်ပြီးတော့ခရစ်တော်ရှိထီလာရောက်ပြီးတော့တောင်းတောင်းပန်ပန်နဲ့တိုးရှိုးပြီးတော့လာတဲ့ယာအီရုကိုကိုတော်ကဆိုရှင်တင့်အိမ်ကိုငါသွားမယ်တင့်သမီးဒီကိုငါသွားပြီးတော့ကုပေးမှဖြစ်တယ်နော်ဒါကြောင့်ကိုတော်ကိုလာရောက်ပိတ်ဆောင်တဲ့ခါမှာကိုတော်ကလည်းပဲအရောက်လမ်းမှုရံအတွက်ဆန္ဒလုံးဝရှိပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့တင့်ရဲ့အိမ်မှာကောင်းချီဖြစ်စေခြင်းနဲ့ဆိုရင်ဒီနေ့တင်ကလည်းကိုတော်ဖျားကိုတင့်အိမ်ကိုပိတ်ခေါ်ဖို့တင့်အိမ်မှာကိုတော်ဖျားတူပါရှိဖို့ရန်အတွက်ကိုတော်ဖျားနဲ့တူမွေ့လျော်ဖို့ရန်အတွက်ကယနေ့ကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ယာအီရုကဆိုရှင်တရားစီရင်မှုဖြစ်တယ်သူကဆိုရှင်လည်းပဲအဟိတ်ဟန်နဲ့နေတဲ့သူတယောက်လည်းဖြစ်ပါတယ်ဒါသူရဲ့သမီးရဲ့ယောဂါပြင်းထန်စွာခံစားနေရတဲ့ခါမှာအဖေတယောက်အနေနဲ့ရှင်ထုမနာခံစားရတယ်သမီးနေရာမှာငါပဲယောဂါဖြစ်ချင်းလိုက်တာနဲ့ဖြစ်မှာပဲเนาะတို့မယ်နဲ့သမီးလေးခံစားနေရတဲ့ဝေဒနာအတွက်မကြမီတခါတဲ့ဘလို့များဖြစ်သွားမလဲအချင်းနေတော်တွင်းမှာဆိုရှင်စိုးရိမ်ပြီးမှခရစ်တော်စီကိုအရောက်လှမ်းလာခဲ့တယ်เนาะခရစ်တော်လက်တော်နဲ့သမီးလေးကိုတို့ထိမယ်လက်တော်နဲ့သမီးလေးပေါ်မှာတင်းမယ်ဆိုရင်ယောဂါပြောင်းမယ်ဆိုတာကိုယာအီတို့ကယုံတယ်เนาะဆရာဝန်လက်လွတ်နေပြီဘယ်ဆရာဝန်ပဲဆေးမှမတက်နိုင်တော့ဘူးသူသမီးလေးကဆရာဝန်တွေကလည်းပဲကုတယ်ကုရင်းတယ်ပဲသမီးကပေတော့မယ်ယောဂါပြင်းထန်စွာခံစားနေရပြီသမီးလေးအသက်ရှင်နေတဲ့ခါမှဆိုရှင်တခါတည်းရှူတစ်ချက်မရှူတစ်ချက်ရှိကောင်းရှိလိမ့်မယ်အဲ့ဒီလိုခြေနေမျိုးရောက်နေပြီဘယ်ဆရာဝန်မှသူအားကိုလို့မရတော့ဘူး
ငွေချေဘလောက်ပဲတနိုင်တနိုင်ငွေဘလောက်ပဲပုံပေးပုံပေးဆရာဝန်ကုလို့မရတော့ဘူးနော်နောက်ဆုံးအချိန်တွေမျိုးရောက်နေပြီဒီအချိန်ကောင်မလို့ရှင်ဖခင်တယောက်ဖြစ်တဲ့ယာအေးတို့နေနဲ့ဆရာဝန်မတနိုင်တဲ့ယာကိုခရစ်တော်တနိုင်တယ်ဆရာဝန်မကုနိုင်တဲ့ယာကိုခရစ်တော်ကုနိုင်တယ်ဆရာဝန်မပြောင်းအောင်ပြောင်းအောင်မလုပ်ပေးနိုင်တဲ့ယာကိုခရစ်တော်နဲ့တွဲထည့်ရင်တော့လုံးဝငါသမီးပြောင်းမယ်ဆိုတာကိုသူကလုံးဝရှုံချည်တဲ့ပုံစံမျိုးနဲ့သူကဆိုချင်ခရစ်တော်စီကိုရောက်အောင်လာခဲ့တာချစ်တဲ့မိစေပေါင်းတို့ဒါတော့အဖေတယောက်ရဲ့ယုံကြည်ခြင်းဟာသမီးရဲ့ယောဂါကိုငြိမ့်စေတာဖြစ်ပါတယ်နော်ဒီနေ့ဘာကြံဆိုချင်ဘလောက်ထိယုံကြည်တယ်လဲယုံကြည်တဲ့ပုံမှာဆိုချင်မူတည်တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်နော်ဒီမှာကြည့်တဲ့အခါမှာဆိုချင်သူ့ရဲ့ဘဝတက်တာမှာဆိုချင်တော့ခရစ်တော်စီကိုရောက်လန်းလာခဲ့ပြီမဲ့မကြပါဘူးနော်အခန်းငယ်36ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာဘာအကြောင်းအရာကိုဆက်လိုက်ပြီးတွေးရတယ်ဆိုတော့36ကိုကြည့်လိုက်တဲ့ခါမှာထိုစကားကိုယေရှုသည်ကြားလျင်နော်ဒီမှာဆိုရင်35ကိုကြည့်လိုက်တဲ့ခါမှာဆိုရှင်တော့ထိုတို့မိတ်တော်မူထင်ဆိုရင်မူစဉ်တွင်တရားစရမူအိမ်မှလူလာ၍ကိုတော်ဤသမီးသေးပါပြီအဘယ်ကြောင့်ဆရာကိုနှောက်ရက်တနည်းဟုဆိုကြ၏နော်သူအနေနဲ့ခရစ်တော်စီကိုတခါတဲ့အကူအညီတောင်းတယ်ခရစ်တော်ဘုရားကလည်းပဲမင်းအိမ်ထိရောက်အောင်သွားမယ်လို့ပြောပြီးတဲ့နောက်ပိုင်းမှာမကြပါဘူးเนาะလူအုပ်နဲ့သွားသွားလာလာနဲ့เนาะအဲ့မှာအဲ့ကြားထဲမှာဆိုရှင်12နှစ်လုံးလုံးသွေးသွန်တာဆွဲတဲ့အမျိုးသမီးကိုလည်းပဲခရစ်တော်ဘုရားကုပေးခဲ့တယ်။အဲ့ဒီအချိန်နေနဲ့တခါတည်းကြန့်ကြာသွားတဲ့ခါမှာဆိုရှင်เนาะခုနကယာအေးတို့ရဲ့အိမ်ကနေမှာဆိုရှင်သူ့ရဲ့အိမ်မှာဆိုရှင်လူတယောက်ရောက်လာတယ်เนาะရောက်လာတဲ့ခါမှာကိုရောရဲ့သမီးသေးပြီအသက်မရှိတော့ဘူးเนาะဒီချိန်ခါမှာတော့ယာအေးတို့နေနဲ့အလာကောင်းပေမဲ့အခါနှောင်းစလို့ဖြစ်သွားပြီเนาะခရစ်တော်ဒီကိုသူရောက်လာခဲ့ပေမဲ့လည်းပဲသူ့သမီးအတွက်ကမျော်လင့်ချက်မရှိတော့ဘူးသူ့သမီးကသေပြီဘယ်လိုလုပ်တော့မလဲမျော်လင့်ချက်နဲ့ခရစ်တော်နဲ့တူရှိနေတယ်မျော်လင့်ချက်မဲ့သွားတာကသမီးကသေသွားပြီဒီချိန်မှာဖခင်တယောက်နေနဲ့ခရစ်တော်ရဲ့ရှင်မှာဘယ်လောက်ထိပူလောင်နေမလဲသမီးသေးသွားတဲ့အတွက်ကြောင့်ဘလောက်ထိရှင်နေမှာလို့ရှင်ဝမ်းနဲ့ချေကွဲနေမလဲအဲ့ဒီလိုမျိုးရှင်နေမျိုးကိုကြုံတွေ့နေရတဲ့ခရစ်တော်ဘုရားကဆိုရှင်အဲ့ဒီယာအေးတွေကိုခြေလိုက်တဲ့ခါမှာဖခင်တယောက်ဝမ်းနဲ့နေတာချေကွဲနေတဲ့စိတ်နှလုံးသားကိုကိုတော်ဘုရားသိတယ်ဒီတော့ကြောင့်သင်ခရစ်တော်ကဘာပြောလဲဆိုတော့ထိုစကားကိုယေရှုသည်ကြားလျင်မကြောက်နဲ့ယုံကြည်စိတ်တစ်ခုသာရှိသလိုဟုတရားစီရင်မှုအားချက်ချင်းမိန့်တော်မူ၏မင်းရဲ့ရှုံချေခြင်းကိုပြက်ပြယ်သွားလို့မဖြစ်ဘူးငါလုံနိုင်တယ်ဆိုတာငါပြန်လှည့်ပြီးတော့ရှင်ပြန်ထားမြောက်အောင်လှုပ်ပေးနိုင်တယ်ယောဂါရှင်ရင်ကင်းပြောင်းအောင်လှုပ်ပေးနိုင်တယ်ဆိုတာကိုအဲ့ဒီရှုံချေမှုရှိတဲ့အရာကိုပြက်ပြယ်သွားဖို့ရန်တည်းလုံးဝလုံးဝစိတ်ထဲမှာမရှိနဲ့ယုံကြည်စိတ်တစ်ခုသာရှိပါတဲ့ယေရှုခရစ်တော်ကဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါခရစ်တော်ကိုယ်တိုင်ကပြောခဲ့တာနော်သူ့ရဲ့သားသမီးတွေကသူ့အပေါ်မှာဆိုရှင်များများမလိုဘူးယုံကြည်စိတ်လေးတစ်ခုသာရှိအရာခတ်သိသူလုတ်ပေးနိုင်တယ်ယုံကြည်စိတ်မရှိရင်တော့ဘာမှလုတ်ပေးလို့မရဘူးနော်အခုယာအေးတို့ကဆိုရှင်သူ့သမီးအတွက်တခါတည်းတည်သွားပြီလို့ကြားလိုက်တဲ့ခါမှာဖခင်တယောက်ဘယ်လိုခံစားနေရမလဲဒီချိန်မှာခရစ်တော်ဘုရားကနှစ်သိမ့်တယ်သူ့ကိုနော်ဘာမှမစိုးရိမ်နဲ့မကြောက်ပါနဲ့မင်းယုံကြည်စိတ်တစ်ခုသာရှိပါမင်းသမီးယောဂါပြောင်းမယ်မင်းသမီးအသက်ပြတ်ရှင်မယ်ဒီယုံကြည်စိတ်တစ်ခုငါ့ကိုရှုံတဲ့အတိုင်းပဲပထမကဘာဖြစ်လဲခရစ်တော်ငါသမီးကိုကုပေးရင်တော့ပြောင်းမှာပဲလက်တော်နဲ့တင်ပြီးတော့ကုမယ်ဆိုရင်ပြောင်းမှာပဲလို့အဲ့ဒီယုံကြည်တဲ့အတိုင်းပဲအဲ့ဒီတစ်ခုထီးသောယုံကြည်ခြင်းကိုပျောက်ပြတ်သွားမှာမဟုတ်ဘူးယော့နေသွားမှာမဟုတ်ဘူးဆက်ပြီးတော့ရှုံနေဖို့ခရစ်တော်ကတိုက်တွန်းခဲ့တာဖြစ်တယ်နော်ခရစ်တော်တိုက်တွန်းခဲ့တယ်ဒါကြောင့်ဆက်ပြီးတော့ကြည့်လိုက်မယ်ဆိုရင်အငယ်36 30ကိုကြည့်လိုက်တဲ့ခါမှာနော်ခရစ်တော်ယေရှုပြောကထိုစကားကိုယေရှုသည်ကြားလျင်မကြောက်နှင့်ယုံကြည်စိတ်တစ်ခုသာရှိစေလောဟုတရားစီရမှုအားချက်ချင်းမိန့်တော်မူ၏ပေတရုယာကုပ်ယောဟန်ဤညီအဲယာကုပ်ဤညီယောဟန်မှတပါအဘဲသူကိုမျှမလိုက်စေဘဲတရားစီရမှုအိမ်သို့ရောက်၍အုပ်အုပ်တဲတဲပြူချသည်ကို၎င်းအလွန်ငိုကြွေးမြည်တမ်းသောသူတို့ကို၎င်းမြင်တော်မူလျင်အတွင်းသို့ဝင်၍သင်တို့သည်အဘယ်ကြောင့်အုပ်အုပ်တဲတဲပြု၍ငိုကြွေးကြသနည်းသူငယ်သည်သည်မဟုတ်အိပ်ပျော်သည်ဟုမိန်တော်မူသောထိုသူတို့သည်ပြည့်ရပြုကြ၏ထိုသူရှင်သမျှတို့ကိုပြင်သို့ထွက်စေပြီးမှသူငယ်ဤမိဘကို၎င်း ကိုတော်နဲ့ပါတော့သူတို့ကို၎င်းခေါ်ပြလျင်သူငယ်လောင်းရာရက်သို့ဝင်၍သူငယ်ဤလက်ကိုကင်တော်မူလျက်တရိတကုမီဟုမိန်တော်မူ၏အနက်ကမိမငယ်ထလောဟုငါဆို၏ဟုဆိုလိုတည်းထိုခဏချင်းတွင်မိမငယ်သည်ထ၍လှမ်းသွား၏ချစ်တဲ့မိတ်ဆွေပေါင်းတို့အဲ့ဒီမိမငယ်လေးက12နှစ်အရွယ်ပဲရှိသေးတယ်ခရစ်တော်ယေရှုကဆိုရှင်ယာယိရုရဲ့သမီးတည်သွားပြီကြားတဲ့ခါမှာယာယိတို့ကိုယုံကြည်စိတ်တစ်ခုပဲရှိဖို့မိန့်ပါခဲ့တယ်နော်ဘယ်တော့မှသူ့ပေါ်မှာယုံကြည်ခြင်းနဲ့လာတဲ့ခါမှာအဲ့ဒီယုံကြည်စိတ်ကပြက်ပြဲသွားဖို့ရန်အတွက်ခရစ်တော်ဘုရားကမလိုလားဘူး။ဒါကြောင့်ယုံကြည်စိတ်တစ်ခုသာရှိဖို့ရန်အတွက်ဖခင်ကိုအားပေးပြီးတော့တိုက်တွန်းပြီးမှခရစ်တော်နေတဲ့သို့ရှင်သူ့ရဲ့တပည့်တော်ညာနေတူသူကသို့ရှင်အဲ့ဒီအိမ်ကိုသွားတယ်။သွားတဲ့ခါမှာသို့ရှင်အိမ်မှာလောကသားတွေဖြစ်တယ်။လောကသားတွေဖြစ်တဲ့အတွက်ကြောင့်လောကသားတွေကတော့သေရင်ငိုကြမယ်၊ဝမ်းနေကြမယ်၊ကြေကွဲကြမယ်၊မျက်ရည်တွေကျကြမယ်။အုံအုံတဲ့ကျွေးကြော်ပြီးတော့ငိုကျွေးနေတဲ့ငိုပွဲကြီးထဲမှာခရစ်တော်ယေရှုရောက်သွားတယ်။ခရစ်တော်ယေရှုရောက်သွားတဲ့ခါမှာလို့ရှင်အဲ့ဒီလူတွေကိုလည်းနှစ်သိမ့်တယ်မငိုချနဲ့သူငယ်မသည်သေတာမဟုတ်ဘူးခိတာခဏအိပ်ပျော်နေတာလို့ပြောရတဲ့ခါမှာကိုနာကငိုနေတဲ့သူတွေကဆိုရှင်ကိုရောရဲ့စကားကိုကြားတဲ့ခါမှာအဲ့ဒီလူတွေကယုံကြည်တာမှမဟုတ်တာကိုရောလုံနိုင်တယ်ဆိုတာကိုသူတို့ကမယုံကြည်ကြတဲ့လူတွေဖြစ်တယ်အဲ့တို့ကြောင့်ကိုရောပြောတဲ့စကားတန်ကိုကြားတဲ့ခါမှာသူတို့ကဟဲဟဲနဲ့ရေကြတယ်နော်ကိုရောကိုပြည့်ရဲ့ပြုတ်ကြတယ်နော်အဲ့ဒီလိုပြည့်ရဲ့ပြုတ်တဲ့သူတွေအားလုံးကိုကိုရောကမပြဲပြင်ပကိုထုတ်ခိုင်းလိုက်ပြီးမှရှင်းရှင်းလင်းလင်းယုံကြည်သူနဲ့အတူပဲကိုရောဖျားကကြွားသွားခဲ့တယ်မိဘနှစ်ပါးပါမယ်တပည့်တော်တွေပါမယ်ပြီးလို့ရှင်ကိုရောဖျားပါတယ်ဒါခရစ်တော်ဖျားကဆိုရှင်မယုံကြည်တဲ့သူနဲ့သွားပြီးတော့မယုံကြည်သူတဲ့သူတွေကိုသူ့ဘောမှာပြည့်ရဲ့ပြုတ်မဲ့သူတွေသူ့ဘောမှာတို့ရှင်မယုံတဲ့ဝက်ကြုံတဲ့ဝက်ရှိတဲ့သူတွေနဲ့ပေါင်းစည်းပြီးမှအလုပ်လုပ်လို့မရဘူး။ကောင်းချီးပေးလို့မရဘူး။ကင်းပြအောင်လည်းလုပ်ပေးလို့မရဘူး။နော်။တကယ်ရှုံချီတဲ့သူတွေနဲ့အတူပေါင်းပြီးမှခရစ်တော်ဘုရားကလှူဆောင်ခဲ့တာတွေ့ရတယ်။ခုနရာအီးတို့ကိုယုံကြည်စိတ်တစ်ခုတည်းမှာထားဖို့ရန်အတွက်ပြောပြီးတဲ့အခါမှာသူ့ရဲ့မိခင်ဖခင်လည်းသူခေါ်လိုက်တယ်။ပြီးလို့ရှင်သူ့ရဲ့တပည့်တော်နဲ့အတူသွားတယ်။ယုံချီခြင်းရှိတဲ့သူနဲ့သူပေါင်းဖက်ပြီးမှအဲ့ဒီအမျိုးသမီးလေးရဲ့ဘာဖြစ်လဲ။လက်ကိုဆွဲပြီးတော့ငါသမီးထတော့เนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာအဓိကတော့ချက်သည်ယုံကြည်စိတ်တစ်ခုရှိဖို့ရည်ကြည်တယ်အဲ့ဒီယုံကြည်စိတ်ဒီဘယ်တော့မှပြက်ပြက်သွားဖို့မဟုတ်ဘူးကိုတော်ဖျားကိုယုံကြည်တဲ့ခါမှာအဲ့ဒီယုံကြည်တဲ့အတိုင်းကျွန်တော်ရဲ့အသက်တာကရှင်သန်သွားဖို့ရန်အတွက်အရန်ရည်ကြည်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ယုံကြည်စိတ်တစ်ခုပြက်ပြက်သွားတယ်ဆိုရင်အဲ့ဒီယုံကြည်စိတ်တစ်ခုပြက်ပြက်ခြင်းကြောင့်ကျွန်တော်ကဘဝမှာဆိုရှင်ဒုက္ခရောက်သွားနိုင်တယ်။ခုနကယာအီးတို့ကဆိုရှင်ခရစ်တော်ရှေ့မှာသူ့သမီးတည်ပြီးတော့ကြားတဲ့ခါမှာသူ့အတွက်ကမျှော်လင့်ချက်မရှိတော့ဘူး။အဲ့ဒီလိုချိန်မြင့်ရှိတဲ့ခါမှာခရစ်တော်ကဆိုရှင်သူ့ရဲ့ကိုမျှော်လင့်ချက်ပေးနိုင်တဲ့ဖျားဖြစ်တဲ့အတွက်ကြောင့်သူ့ကိုယုံကြည်စိတ်တစ်ခုပဲဖြစ်ရှိလုံးဝမင်းငါ့ဘဝမှာလာတယ်ငါ့ကိုတောင်းခံတယ်သမီးတက်ချမ်းသာရကြဖို့တောင်းခံဖို့ရန်အတွက်လာတဲ့အဲ့ဒီယုံကြည်စိတ်ကိုဘယ်တော့မှမပြက်ပြက်သွားနိုင်ငါကူညီမဆနိုင်နဲ့ငါလှုပ်ပေးနိုင်တယ်ဆိုတော့ခရစ်တော်ယေရှုကသူ့ကိုကောင်းကောင်းစကားပြောတယ်ဆိုတာတွေ့ရမယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့တက်တာကတော့ရှင်ဖခင်သခင်နဲ့တိုးထင်းနေတဲ့သူတွေဖြစ်ကြတယ်။ဖခင်သခင်ဒီမှာတော့ရှင်ကျွန်တော်အားလုံးကအရှိကိုရှိတိုင်းလာပါ။သင်ကျမ်းမာရေးချို့တဲ့နေတဲ့ဆိုရင်ကျမ်းမာရေးချို့တဲ့ပုံစံမျိုးနဲ့လာခဲ့ပါ။ဒီနေ့ကျွန်တော်မကျမ်းမာတဲ့လူတွေအတွက်ကျွန်တော်ဆုတောင်းပေးကြတယ်။အကယ်၍ဘာဖြစ်လို့မပြောင်းရတာလဲ။ကျွန်တော်စဉ်းစားကြည့်တဲ့အခါမှာအဲ့ဒီမကျမ်းမာတဲ့လူတွေမပြောင်းရခြင်းရဲ့အကြောင်းရင်းကကျွန်တော်တို့ကယုံကြည်ခြင်းနဲ့ဆုတောင်းပေးမိမယ်။သူကကိုယ်တိုင်ကဖခင်ကိုမယုံကြည်ဘူးဆိုရင်ဘလို့မှမပြောင်းနိုင်ဘူး။ဒီနေ့ကျွန်တော်ကဆိုရှင်ယုံကြည်စိတ်အပြည့်အဝရှိဖို့ရည်ရည်ကြည့်တယ်နော်။မိစေပေါင်းတို့ကိုတော်တတ်နိုင်တော်မူတယ်။ကိုတော်မတတ်နိုင်တဲ့မှုရာဘာမှမရှိဘူး။ခုနယာယီတို့တမီးကအသေးအံဖျားတယ်။ဖျားနေရင်တန်းတန်းနဲ့ကိုတော်ရောက်သွားရင်ချက်ချင်းတက်သာသွားမယ်။ချက်ချင်းပျောက်သွားမယ်။ဒါပေမဲ့အသေးအံဖျားရအောင်မကဘဲနဲ့တေသွားတယ်။ကိုယ်တော်ရောက်သွားတဲ့ခါမှာအသက်ပေးပါရှင်လေမေတ္တာရှင်ဖရာဖြစ်တဲ့ခရစ်တော်ယေရှုကသူ့ကိုအသက်ပြန်သွင်းပေးခဲ့တယ်။သူ့ရဲ့အသက်ပြန်လှည့်ပြီးတော့ရှင်ပြန်ထမြောက်ခဲ့တယ်။မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာမိမိရဲ့ရှိနေတဲ့အခြေအနေနဲ့ကျွန်တော်ဖရာဒီမှာယုံကြည်စိတ်တစ်ခုအပြည့်အဝနဲ့ကျွန်တော်အရောက်လှမ်းလာခဲ့ပါ။ကိုတော်ရှိကိုရောက်ရင်တော့ကိုတော်ဖရာကဆိုရှင်ဘယ်တော့မှလက်တော်တွတ်တူတဲ့သူတယောက်မဟုတ်ဘူး။လက်ယုံတော်နဲ့ကျွန်တော်ကိုမဆတဲ့ဖရာဖြစ်တဲ့သူ့ရဲ့လက်တော်နဲ့ကျွန်တော်ကိုချီမတဲ့ဖရာဖြစ်တဲ့အဲ့တော့ဘုရားသခင်ဒီကိုကျွန်တော်ကဆိုရှင်အရောက်လန်းပြီးတော့ယုံကြည်စိတ်နဲ့ကျွန်တော်ယုံကြည်ခြင်းနဲ့ဘုရားကိုယုံကြည်ရယ်က ျွန်တော်ရဲ့အသက်တာအားလုံးကိုဖခင်ကမဆမယ်၊ကွဲကားမယ်၊စောင့်ရှောက်မယ်ဆိုတာကိုဒီနေ့သတင်းစကားအပြင်သင်တို့ကြားရတဲ့ခါမှာသင်တို့ရဲ့စိတ်နှလုံးအကျွင့်မဲ့ကိုတော်ဖခင်ကိုယုံပါသင်တို့ရဲ့အသက်တာမှာဖြစ်ပျက်နေတဲ့အရာတွေအားလုံးအခက်အခဲတွေနဲ့တူကိုတော်ရဲ့ဖခင်ရဲ့ရှိတော်မှောက်ကိုယခုချက်ချင်းမဆိုင်မတော့ဘဲနဲ့အရောက်လန်းပါဒါဆိုရင်သင်ရဲ့ယုံကြည်ခြင်းကိုဖခင်သခင်ကအတိအမှန်ပြုမှာဖြစ်တယ်သင်ယုံကြည်တဲ့အတွက်ကြောင့်ကိုတော်ဖခင်လည်းပဲသင်ပေါ်မှာအားလုံးလှုပ်ပေးနိုင်တယ်ကိုတော်ဖခင်ကအကုန်လုံးတတ်နိုင်တယ်ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာတို့ရှင်ကိုတော်ဖခင်ကိုတကယ်ပဲစိတ်နှလုံးကျင်းမဲ့နဲ့ယုံကြည်ပါယုံကြည်ကိုးစားမယ်ဆိုရင်ကျွန်တော်အားလုံးတွေဖခင်သခင်ကလိုလိစင်းမရှိအောင်အားလုံးကိုဖခင်သခင်ပြင်ဆင်မွမ်းမံပေးမယ်ဖခင်ကကောင်းချီးပေးမယ်ဖခင်သခင်ကျွန်တော်ကိုအသက်တာကိုအမြဲတမ်းပဲကွယ်ကားစောင့်ရှောက်ပေးမယ်ဆိုတာကိုကျွန်တော်အားလုံးကသိရှိရတဲ့အခါမှာဖခင်သခင်ကိုတကယ်ပဲကိုးစားယုံကြည်အသက်ရှင်ခြင်းအပြင်သင်တို့ရဲ့ဘဝတတာရှောင်လန်းရမယ်ခရီးတတာတစ်လျှောက်လုံးပါตายาจင်းဖြောင်းပြူချင်းတကယ်ပဲဝမ်းမြောက်ตายาจင်းနဲ့အပြည့်ဝနဲ့အသက်တာတလျှောက်လုံးကိုဘုရားရဲ့ပို့ဆောင်ခြင်းကိုခံစားရပြီးတော့အမြဲဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆက်လိုက်ပါတယ်ခြေချတဲ့မိတ်ဆွေများအားလုံးပါဘုရားကောင်းချီးပေးပါစေ
ဒေကောစကြောင်းလေးစီကောက်တော့ပြန်ရောက်စီခြင်းခရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ယေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီသက်ကိုစတေကရွေးနှုတ်ခဲ့တဲ့ပေးခဲ့ပြီလေ
မာစီလို့နာတော့တာစီနေကြတဲ့ဒွေတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။ဒူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံပြင်ကန်တာမှာနော်လေးလှလှပြောပြမဲ့တမချန်းစာပုံပြင်လေးကတော့ဖရဲသခင်ဒီအလင်းဆိုတဲ့အကြောင်းဖြစ်တယ်။ဒူလေးတူမလေးတို့ရေခလေးတို့ကိုအလင်းရောင်ကိုနှစ်သက်သလားအမောင်ကိုနှစ်သက်သလားလို့မေးရင်အလင်းရောင်ကိုပို့ပြီးနှစ်သက်ကြမှာပဲနော်။အလင်းရောင်ထဲမှာပျော်သလားအမောင်ထဲမှာပြောသလားလို့မေးရင်လဲအလင်းရောင်ထဲမှာပြောတယ်လို့လူတိုင်းဖြေမှာပဲဟုတ်တယ်ခလေးတို့ရဲ့အလင်းဟာလူတိုင်းအတွက်စိတ်ပျော်ရွှင်ရာအားကိုးစရာအန္တရာယ်ကင်းဝေးစရာတွေဖြစ်လာစေတယ်စိတ်တည်မင်္ဂလာနဲ့ပြည့်စုံစေတယ်ကွအမောင်ဆိုတာကတော့စိတ်ချောက်ချားစရာကြောက်မဲ့ဖွယ်ရာအန္တရာယ်နဲ့ပြည့်နေတဲ့နေရာအမင်္ဂလာရှိတဲ့နေရာဖြစ်တာပေါ့ဒါကြောင့်လူတိုင်းကဘယ်နှစ်သက်ကြမလဲကွခလေးတို့ရဲ့ကလေးတို့သိအောင်ပြောပြမယ်ဖရာသခင်ဟာအလင်းဖြစ်တဲ့အနန္တဘုံတကိုးနဲ့ပြည့်ဝစုံလင်တဲ့မြတ်တာတော်ရှင်အလင်းရှင်ဖြစ်တယ်ဖရာရှင်ဟာအမောင်လုံးဝမရှိဘူးကွသခင်ယေရှုခရစ်တော်ကိုတော်တိုင်ပြောခဲ့တယ်ဒါကြောင့်လူတွေဟာငါတို့တော့ဖရာသခင်နဲ့မိတ္တဟယဖွဲ့ရပြီလို့ဆိုပြီးအမောင်ထဲမှာကျင်လည်နေရင်တော့နှုတ်နဲ့ရောအကျင့်အားဖြင့်ရောလိန်လေတဲ့လူတွေဖြစ်တာပေါ့ကွဘာကြောင့်လဲဆိုရင်အမောင်ဆိုတာအပြစ်တုဆိုင်နဲ့ပြည့်နေနေတဲ့နေရာဖြစ်တယ်ဆိုတာခလေးတို့သိပြီးသားမဟုတ်လားဒါပေမဲ့အလေးမှကျင်လည်ပျော်မွေ့တဲ့လူတွေကတော့အချင်းချင်းတယောက်နဲ့တယောက်မိတ္တဟာယဖွဲ့ကြတယ်ဖခင်သားတော်သခင်ယေရှုရဲ့အသွေးတော်ဟာလည်းသူတို့ရဲ့အပြစ်ရှိသမျှကိုဆေးကြောစင်ကြယ်စေပါတယ်ငါတို့ဟာအပြစ်သားတွေမဟုတ်ဘူးလို့ပြောတဲ့လူတွေကလည်းမိမိကိုယ်ကိုလှည့်စားကြတာပဲကွဒါဟာတစ္ဆာတရားမရှိတာဖော်ပြတာပဲတူလေးတူမလေးတို့ရေအပြစ်လူသားတွေအတွက်ဝမ်းသာစရာကတော့နောင်တရပြီးအပြစ်ဝန်ချတောင်းပန်ရင်ဖျားသခင်ဟာဂတိတည်တော်မူပြီးတရားမြတ်တော်မူတဲ့ရှင်ဖြစ်တော်မူတဲ့အတွက်လူတို့ရဲ့အပြစ်ကိုဖြေလွတ်ပြီးဒုစရိုက်အညစ်အကြေးအပေါင်းတို့နဲ့ကင်းစင်စေတော်မူလိမ့်မယ်ဒါကြောင့်အသင်းသူအသင်းသားတပည့်တော်စုတွေအပြစ်ကျူးလွန်တဲ့သူတွေမဖြစ်ဖို့ရှင်ယောဟန်တို့ရှင်ပေတရုတို့လိုပုပ်ကိုကြီးတွေကစာရေးပြီးတတိပေးပြောကြားကြတာပေါ့ကွယ်တကယ်လို့တယောက်ယောက်ကအပြစ်ကျူးလွန်မိရင်လေသခင်ယေရှုခရစ်တော်ဖခင်ကအပြစ်သားတွေအတွက်အပြစ်ပြေရာပြေချောင်းပူဇော်ဆက်ကပ်တော်မူတဲ့အရှင်ဖြစ်တယ်ခလေးတို့ရဲ့ဖခင်သခင်ရဲ့ပြည့်ညတ်တော်တွေကိုစောင့်ထိန်မှသာဖခင်သခင်ကိုတည်ကျွမ်းသူတွေဖြစ်ကြောင်းသိနိုင်တယ်ဖခင်ရှင်ကိုတည်ကျွမ်းပါတယ်ဆိုပြီးဖယားရှင်သတ်မှတ်ထားတဲ့ပြည့်ညတ်တော်တွေကိုမဆောက်လို့ရှိရင်လူလိမ်ဖြစ်တယ်။အဲ့ဒီလူဟာတစ္ဆာတရားမရှိဘူးလို့ နှုတ်ကပတ်တရားတော်ကဖော်ပြထားတယ်ကွ။ဖျားသခင်ရဲ့စကားကိုနားထောင်တဲ့လူတွေကတော့ဖျားသခင်ရဲ့ချစ်ချင်းမြတ်တာနဲ့ပြည့်ဝစုံလင်ပါလိမ့်မယ်ကွ။ဒါမှလည်းဖျားသခင်နဲ့တလုံးတဝရဲဖြစ်တာသိပါလိမ့်မယ်။ဖျားသခင်နဲ့တလုံးတဝရဲဖြစ်ကြောင်းတည်တည်ချာချာသိတဲ့လူကသခင်ယေရှုခရစ်တော်ရဲ့ခြေတော်ရာကိုလိုက်လျှောက်တဲ့သူဆိုတာဖြစ်လိမ့်မယ်။ကလေးတို့ရဲ့ကလေးတို့လည်းလူသားတွေရဲ့အပြစ်ကိုဖြစ်လို့ပြီးအမောင်ထဲမှအလင်းထဲကိုရောက်အောင်ကယ်တင်ခြင်းကိုပေးနိုင်တဲ့အလင်းရှင်ယေရှုခရစ်တော်ဘုရားကိုတည်ကျွမ်းနိုင်ကြပါစေခွဲ။ကလေးတို့အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေ။ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39 96 88 9669တို့ဆက်ွယ်မြင်းမြန်းနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တောတာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။